မေရိကန်စိုးရရဲ့တန်ခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကမြဝတီ Trading Limited ထံကသဲတွေကိုစင်ကာပူနိုင်ငံကိုတည်ဆောင်ပေးခဲ့တဲ့အမေရိကန်အခြေစိုက် Eagle Shipping Company ဟာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်ခံ Office of Foreign Assets Control OFAC လို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ချငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနထံမှဒေါ်လာတသန်းကျော်ဒဏ်ကြေးပေးချေအေးဖို့သဘောတူလိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ Burmese Sanctions Regulations ပါကန့်သက်တာမြင့်ချက်36ခုကိုချိုးဖောက်ပြီးတန်ခတ်အရေးယူခံထားရတဲ့မြဝတီ Limited နဲ့အမေရိကန်ပြည်ထောင်စု Connecticut ပြည်နယ်မှာဌာနချုပ်ဖွင့်ထားတဲ့ Eagle ရေကြောင်းပို့ဆောင်ရေးကုမ္ပဏီကထိတွေ့ဆက်ဆံခဲ့ကြောင်းအမေရိကန်အစိုးရထံမှဝန်ခံပြောကြားခဲ့တာကြောင့်အမေရိကန်ဘဏ္ဍာရေးဌာနကကုမ္ပဏီကိုတရားစွဲခဲ့တာဖြစ်ပါတယ်။ကုမ္ပဏီဘက်ကကိုယ်သဘောနဲ့ကိုယ်အဲ့ဒီလိုဝန်ခံပြောကြားခဲ့တဲ့အတွက်လဲထိုက်တဲ့နဲ့အများဆုံးဒဏ်ငွေဒေါ်လာ6သန်းကနေအဆင့်ဆင့်လျှော့ချပြီးနောက်ဆုံးမှာဒေါ်လာ1သန်းတသိန်း 25,000 နဲ့ကြေးအေးဖို့သဘောတူလိုက်တာပါအခုလိုဒဏ်ကျင်းငွေပေးဆောင်စေတာဟာမြဝတီ limited နဲ့ပတ်သက်ပြီးသတိပေးချက်ကိုကြိုးမဆိုင်ခဲ့တာမြန်မာစစ်အစိုးရကိုစီးပွားရေးအကျိုးမြတ်တွေဖြစ်ထုတ်အောင်လှုံ့ဆော်ပေးခဲ့တာစတဲ့အချက်တွေကြောင့်လည်းဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်တဲ့သဘောတူညီချက်မှာဖော်ပြထားပါတယ်စင်ကာပူနိုင်ငံမှာကျွန်းဆောက်ဖို့အတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ2သန်းနီးပါးတန်ဖိုးရှိတဲ့သဲတွေကို Eagle ရေကြောင်းပို့ဆောင်ရေးကုမ္ပဏီကမြဝတီ limited ရဲ့ထံကနေပြီးတော့တည်ယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့စိတ်ကမ်းမြို့မှာအခြေစိုက်တဲ့မြဝတီကုမ္ပဏီ limited ဟာမြန်မာနိုင်ငံကလေယာထွက်ကုန်တွေရေရွက်ပစ္စည်းနဲ့တံမဏိအထိပြပကိုတင်ပို့ရောင်းချနေတဲ့ကုမ္ပဏီဖြစ်တယ်လို့ပြပကနေလည်းဆက်ပစ္စည်းနဲ့ဆက်လုပ်ရေးပစ္စည်းတွေကိုတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ်ဒီကိစ္စကိုအမေရိကန်ဘဏ္ဍာရေးဌာနနဲ့ပြည်လည်အောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဝမ်းသာကြောင်းသူတို့ကုမ္ပဏီအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလေးစားလိုက်နိုင်မှာဖြစ်ကြောင်း Eagle ရေကြောင်းပို့ဆောင်ရေးကုမ္ပဏီက VOE ရဲ့မေးမြန်းချက်ကို email နဲ့အကြောင်းပြန်ကြားခဲ့ပါတယ်